Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ24ရက်ကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲနဲ့9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညနေအစီအစဉ်မှုပြတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်မြွှေထွေးပါထိုင်းနိုင်ငံလိတ်ကျိုးခေါ်ကောထောက်ကျွန်းမှာပြည်သူ့ကမ္ဘာလက်ခီးတန်တူကိုတတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံသားရွှေ့ပြားလို့တမန်တူကိုကော့စမေတီးယားရုံးကဒီနေ့အသေးနဲ့ချမှတ်လိုက်ပါတယ်တရုတ်နိုင်ငံကမြို့ကြီး10ခုမှာတော့လူမှုညဉ့်ညံမှုအခြေအနေဆိုးရွားတဲ့နေရောင်အဆင့်3ပေးချက်တွေဒီနေ့ထုတ်ပြန်ထားပါတယ်ဒါကဆီးရီးယားဆိုးရွားနေတဲ့နိုင်ငံသားကဝင်ရောက်ဆွတ်ဖက်မှုမပါပဲဂျနီဗာမြို့မှာကျင်းပမဲ့ညီညီဆွေးနွေးပွဲမှာပါဝင်ဖို့အဆင့်သင့်မယ်လို့ဆီးရီးယားနိုင်ငံသားဝန်ကြီးကပြောဆိုလိုက်ပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုကိုညာဝင်အောင်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်ထိုင်းနိုင်ငံလိတ်ကျွန်းလူတက်မှုမှာပါဝင်ပတ်သက်တယ်လို့ဆွတ်ဆွဲခံရတဲ့မြန်မာရွှေ့ပြောင်းအလို့သမားနှုတ်ဦးကိုထိုင်းတရားရုံးကတည်တင်အမိန့်ချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့
သူတို့တရားရုံးနေပုံမှန်ဒီတိုင်းကိုပြည်ထောင်နေကိုဖတ်ပြတယ်အဲ့ဒီပြည်ထောင်နေပြီးတယ်ပေါ့ဒါပေမဲ့အဲ့ဒီထက်မှာအမြင့်ဆုံးပုံမှန်ဖြစ်တဲ့တည်တံကိုပဲ
တေခန်တွေရဲ့အကျိုးဆောင်ရှင်နေဦးအောင်မျိုးတန့်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်လက်ကျွန်းလူတက်မှုနဲ့ပတ်သက်ပြီးတုံ့ပြန်ချက်တွေနဲ့မြန်မာနိုင်ငံကထိုင်းတန်ရုံရှင်မှာဆန္ဒပြမှုလုပ်ခဲ့ကြတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမက်ကင်ဖြူထွေးနဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါအောင်ရှင
်ထိုင်းနိုင်ငံကကောထောင်ကျွန်းခေါ်လိတ်ကျွန်းမာဒီဗြိတိရှ်ကမ္ဘာလက်ခီးတန်တူကိုတတ်ခဲ့တယ်ဆိုရဲတန်တရားနဲ့ဖန်စီတရားဆွဲခံရတဲ့မြန်မာနိုင်ငံသားရွှေ့ပြားအလို့သမားနှုတ်ဦးကိုကော့စမေတီးယားရုံးတစ်ခုကဒီကနေ့တည်တန်းချမှတ်လိုက်ပါတယ်သူတို့နှုတ်ဦးရဲ့ရှေ့နေတွေကတော့အခုလိုတည်တန်းချမှတ်မှုအပေါ်မှာအယူခံဝင်သွားမယ်လို့ပြောပါတယ်ပြီးခဲ့တဲ့နှစ်စက်တင်ဘာလကလူသတ်မှုဖြစ်ပြီးတဲ့နောက်မှာသတင်းနှစ်ပတ်အကြာမှာဒီလိတ်ကျွန်းပေါ်ကစားတောက်ဆိုင်တစ်ခုမှာအလုလုနေတဲ့ကိုစော်လင်းနဲ့ကိုဝင်းစော်ထွန်းတို့နှုတ်ဦးကိုဖမ်းဆီးခဲ့တာပါအဲ့နောက်တနည်းကြော်ကြတဲ့အထိထိုင်းနိုင်ငံကော့စမေအခြေတော်ထဲမှာသူတို့နှစ်ဦးကိုချုပ်နှောင်ထားပြီးဒီဇင်ဘာလ24ရက်ဒီကနေ့မှမှကော့စမေတရားရုံးကနေတည်တင်းချမှတ်လိုက်တာဖြစ်ပါတယ်ဒီတရားစင်ရက်ကိုချက်ကိုကျင်းတ်တယ်လို့ဒီအသက်ခံရသူတွေကတဦးဖြစ်တဲ့ဒေးဗစ်မေလာရဲ့ညီအကိုတော်ဆက်သူကပြောပါတယ်ကိုစော်လင်းနဲ့ကိုဝင်းစော်ထွန်းတို့နှစ်ဦးကတော့သူတို့ကိုထိုင်းရက်ကနှိပ်စက်ညှဉ်းပန်းပြီးတရားခဏတွေအဖြစ်အတင်းအကျပ်ဝန်ခံခိုင်းခဲ့တယ်လို့ပြောဆိုခဲ့ပြီးတော့ထိုင်းရက်တပ်ဖွဲ့ကတော့ဒါကိုညင်ပါတယ်သူတို့နှစ်ဦးကိုလူသတ်မှုနဲ့ဖမ်းဆီးဆွဆဲခဲ့တဲ့နေရာမှာတက်တည်အထောက်အထားအခိုင်အမာမရှိဘူးဆိုတဲ့ဝေဖန်ပြောဆိုမှုတွေလည်းကြကြပြတ်ပြတ်ထွက်ပေါ်ခဲ့တယ်လို့ဒီမှုနဲ့ပတ်သက်ပြီးတော့တီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့လူ့ကူရေးအဖွဲ့တွေကလည်းတောင်းဆိုထားတာပါထိုင်းတရားရုံးရဲ့ဒီကနေ့စင်ချက်ထွက်လာပြီးတဲ့နောက်မှာတော့ဒီပေါ်မကျင်တတ်တဲ့မြန်မာနိုင်ငံသားတချို့ကလည်းဒီရန်ကုန်မြို့ကထိုင်းတပ်ရုံးရှိမှစုဝေးပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ရှင
်လိန်လင်လျပြားမှုချင်းချောက်ငွေညှင့်မှုတွေအတွက်ပြစ်မှုထင်ရှားတယ်ဆိုပြီးတရုတ်နိုင်ငံကထင်ရှားတဲ့သတင်းအဖွဲ့အစည်းတစ်ခုရဲ့ဥက္ကဋ္ဌဟောင်းဖြစ်သူတူဦးကိုတရုတ်တရားရုံးတစ်ခုကထောင်ဒဏ်၄နှစ်ချမှတ်လိုက်ပါတယ် 21st Century Media Limited ရဲ့ဥက္ကဋ္ဌလည်းဖြစ် 21st Century Business Herald စီးပွားရေးသတင်းစာရဲ့ထုတ်ဝေသူလည်းဖြစ်တဲ့ Shen Hao ဟာလက်စားမှုချင်းချောင်းဝင်ညင်မှုနဲ့ရန်ပုံငွေအလွဲသုံးစားမှုတွေအတွက်အပြစ်ရှိကြောင်းတွေ့ရှိရတာကြောင့်သူ့ကိုရှန်ဟိုင်းတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်တာပါ Shen Hao စီးပွားရေးလုပ်ငန်းရှင်တွေကိုငွေတောင်းပြီးသူတို့အတွက်အများအမြင်ကောင်းတဲ့သတင်းတွေပြန်ရေးပေးတာမျိုးငွေမရရင်သတင်းစိုးတွေရေးလိုက်တာမျိုးတွေလုပ်နေတာတွေ့ရကြအောင်အစိုးရသတင်းတွေကရေးသားကြပါတယ်အခြားသတင်းစာတစ်စောင်ရဲ့အမှုဆောင်အရာရှိလီဘင်းဆိုသူကိုလည်းချင်းချောင်းငွေညှင့်မှုတွေအတွက်နှစ်နှစ်ကြာရာထူးချလိုက်ပါတယ်ဒါတွေဟာတရုတ်သမ္မတရှီကျင်းပင်ရဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအစီအစဉ်တွေတဲကလှုပ်ဆောင်ချက်တချို့ဖြစ်ပါတယ်အကျင့်ပြန့်ခြားစားမှုတိုက်ဖျက်ရေးတရုတ်သမ္မတရှီကျင်းပင်ရဲ့အစီအစဉ်တွေထဲမှာတော့သတင်းမီဒီယာတွေနဲ့အခြားလုပ်ငန်းတွေကိုလည်းပြစ်မှတ်ထားဆောင်ရွက်နေတာဖြစ်ပါတယ်
တရုတ်နိုင်ငံမြို့ကြီး10ခုမှာလူမှုညဉ့်ညံမှုအခြေအနေဆိုးရွားတဲ့နေရောင်အဆင့်3ပေးချက်တွေဒီကနေ့ထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံအနေနဲ့လူမှုညဉ့်ညံမှုအနေနဲ့အကြီးအကျယ်ကြုံတွေ့နေရတာနဲ့အမျှဒီသတင်းဘက်စော်ကိုင်းကစလို့ဘေကျင်းမြို့တော်မှာစာတင်ကြောင်းတွေကိုပိတ်ချပြီးစက်ရုံလုပ်ငန်းတွေနဲ့အရင်အသွားလာတွေကိုလျှော့ချဖို့လဲအာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်။ပထမဆုံးအချိန်နေရောင်အဆင့်3ပေးချက်ကိုဒီဇင်ဘာလ9ရက်နေ့မှာထုတ်ပြန်ခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့တနင်္လာနေ့ကလည်းနောက်ထပ်တစ်ချိန်ထုတ်ပြန်ခဲ့ရပါတယ်။ဒီလိုအနီရောင်အဆင့်3ပေးချက်တွေကိုမြို့ကြီးတချို့မှာဒီကနေ့ပြန်လည်ရုပ်သိမ်းဖို့ရှိပေမဲ့လို့လေလူညဉ့်ညံမှုကတော့ဆက်ပြီးတော့ဆိုးရွားနေသေးပါအနီရဖြစ်နိုင်တဲ့အဆင့်ထက်ကျော်လွန်တဲ့ဒီလေလူညဉ့်ညံတဲ့အခြေအနေဟာ24နာရီကျော်ကြာတဲ့အထိရှိနေနိုင်တာကြောင့်နိုင်ငံအရှိပိုင်းရှန်တောင်ပြည်နယ်ကမြို့ကြီးလေးမြို့မှာ3ပေးချက်တွေကိုထုတ်ပြန်လိုက်တာဖြစ်တယ်လို့ AP သတင်းတပုတ်မှာဖော်ပြထားပါတယ်ရှန်တောင်ပြည်နယ်သဘာဝပတ်ဝန်းကျင်ထိမ့်သိမ်းကာကွယ်ရေးဌာနကစာသင်ကျောင်းတွေကိုပိတ်ထားဖို့နဲ့စောက်လုပ်ရေးလုပ်ငန်းတွေနဲ့ရင်အသွားလာတွေလျှော့ချဖို့လည်းအမိန့်ထုတ်ထားပါတယ်အခုလိုအနီရောင်3ပေးချက်တွေထုတ်ပြန်တာဟာ ပေကျင်းမြို့ရဲ့လူညညမှုကိုအရင်ထက်ပိုမိုဆိုးရတဲ့ဆိုတာမျိုးဖော်ပြတာထက်တရုတ်နိုင်ငံအနေနဲ့ရင်းအသွားလာတွေကိုကန့်သတ်တာအပါအဝင်လူညညမှုကိုအဆုံးစွန်လျှော့ချနိုင်ဖို့အစိုးရရဲ့ကြိုးပမ်းချက်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့တရုတ်နိုင်ငံသားဆက်ဆက်ရေးကောင်စီရဲ့နိုင်ငံတကာကျန်းမာရေးဆိုင်ရာအကြီးအကဲသုတေသီရန်ကျောင်းဟွန်က VOA ကိုဒီသတင်းပတ်အစောပိုင်းတော့ကပြောဆိုခဲ့ပါတယ်ရှင်
အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တချို့မှာဗုဒ္ဓဦးနေကဆိုးရွားတဲ့ရာသီဥတုတန်ကြောင့်လူ6ယောက်ထက်မနည်းသေဆုံးသွားခဲ့ပါတယ်။အာကင်ဆော့၊မစ္စစ်စပီ၊လူအီဇီယားနာနဲ့တန်နက်စီပြည်နယ်တွေမှာလေဆင်နှာမောင်းနဲ့ပြင်းထန်တဲ့မုန်တိုင်းတိုက်ခိုက်တာကြောင့်သေဆုံးတာအများစုရှိခဲ့တယ်လို့အမျိုးသားမိုးလေဝသဌာနကပြောပါတယ်။နိုင်ငံအနောက်အလယ်ပိုင်းနဲ့အရှေ့ပိုင်းကအခြားနေရာတွေမှာတော့ဆောင်းရာသီရဲ့ပထမဆုံးသတင်းပတ်မှာထူးထူးခြားခြားပဲပူနွေးတဲ့အခြေအနေတွေရှိနေပါတယ်။ပူနွေးတဲ့ရာသီဥတုဖြစ်ရတဲ့အကြောင်းရင်းတစ်စိတ်တစ်ပိုင်းဟာအယ်နီညိုလို့သိကြတဲ့ရာသီဥတုပုံစံတစ်မျိုးရောက်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15965ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ UAE ကနေဂျာတာရင်းနေညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ Syria ဆိုရအနေနဲ့နိုင်ငံသားကဝင်ရောက်ဆွတ်ဖက်မှုတွေမပါပဲဂျနီဗာမြို့မှာကျင်းပမယ့်ညညရေးဆွေးနွေးပွဲတွေမှာပါဝင်ဖို့အစဉ်သင့်မယ်လို့ Syria နိုင်ငံသားရေးဝန်ကြီး Walid Mualam ကပြောဆိုလိုက်ပါတယ်။ဆီးရီးယားပြည်တွင်းစစ်အဆုံးသတ်ရေးယူရတဲ့နိုင်ငံတကာဥဆောင်တဲ့ဆီးရီးယားညီညွတ်ရေးလုပ်ငန်းစဉ်တရက်ကိုကုလသမဂ္ဂလူကြွေးကောင်စီမှအတည်ပြုခဲ့ပြီးတဲ့နောက်သတင်းတပတ်နီးပါးအကြာမှာအခုလိုပြောဆိုလိုက်တာပါနိုင်ငံသားကဝင်ရောက်ဆွတ်ဖက်မှုမပါဘဲလို့ပြောဆိုတဲ့နေရာမှာတော့သူဘာကိုယူရပြောဆိုတာလဲဆိုတာကိုမရှင်းလင်းခဲ့ပါဘူးဆီးရီးယားတိုက်ခိုက်ကိုယ်စားလှယ်အဖွဲ့ဘက်ကနေပါဝင်ကြမဲ့သူတွေရဲ့နာမည်စာရင်းတွေကိုရတာနဲ့သူတို့ဘက်ကလည်းကိုယ်စားလှယ်အဖွဲ့တစ်ဖွဲ့အဆင့်သစ်ဖြစ်နေလိမ့်မယ်လို့တရုတ်နိုင်ငံဘေကျင်းမြို့မှာတရုတ်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံပြီးတဲ့နောက်သတင်းတောက်တွေနဲ့တွေ့ဆုံချိန်မှာမူလန်ကပြောသားခဲ့တာပါညီညီဆွေးနွေးမှုကနေပြီးတော့ညီညွတ်တဲ့ဆိုရတရဲ့အအောင်မြင်မြင်ဖွဲ့စည်းနိုင်မှုမျှော်လင့်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ဆီးရီးယားညီညီနဲ့ပတ်သက်တဲ့လမ်းပြမြေပုံတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကကုလသမဂ္ဂလူကြွေးရေးကောင်စီမှအတည်ပြုခဲ့ကြတဲ့အထက်မှာတရုတ်နိုင်ငံလည်းပါဝင်ပါတယ်။ညီညီဆွေးနွေးပွဲကိုတော့အစောဆုံးဇန်နဝါရီလထဲမှာစတင်သွားဖို့ဖြစ်ပါတယ်။ဒီတော့တွင်းမှာပဲရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဆီးရီးယားနိုင်ငံက Homs Idlib နဲ့ Aleppo မြို့တွေမှာအရက်သားနေရာချက်မနေသေဆုံးတယ်လို့အပြည်ပြည်ဆိုင်ရာလူချင်းချမ်းသာခွင့်အဖွဲ့ Amnesty International ကဆွဆွဲပြောဆိုလိုက်ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအိမ်တွေနဲ့စစ်ရုံတွေကိုထိမှန်ပြီးအနီးအနားမှာလက်နက်ကင်တွေဒါမှမဟုတ်စီးရီးပြင်းထန်တွေမရှိဘူးဆိုတာကိုသူတို့သုတေသနပြုလေ့လာထားတာတွေ့ထားရတယ်လို့ AI အဖွဲ့ကပြောပါတယ်ရှင
်။ပြီးခဲ့တဲ့သတင်းဘက်ကသဘောတူခဲ့တဲ့လေပြားညီညွတ်ရေးအစိုးရအသစ်ကိုကုလသမဂ္ဂလူညွတ်ရေးကောင်စီတစ်ခုလုံးကထောက်ခံပါတယ်။သဘောတူညီချက်ကိုအပြည့်အဝအကောင့်တွေပေါ်ရေးတွန်းအားပေးဖို့လဲလူညုံရင်းကောင်စီကကုလသမဂ္ဂကိုတိုက်တွန်းပါတယ်။လာမယ့်သတင်းပတ်အတွင်းအစိုးရအသစ်ဖွဲ့နိုင်ဖို့ဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေကိုသူတို့အနေနဲ့ကြိုဆိုကြောင်းကုလသမဂ္ဂဆိုင်ရာဗီတိရှားအမြဲတမ်းကိုယ်စားလှယ်မက်သျူးရိုက်ခရော့ဖ်ကပြောပါတယ်။ဒီရွယ်ချက်အောင်မြင်စေရေးတိုးတက်မှုတွေရောက်အောင်တွန်းအားပေးတာမှာဆက်ပြီးအားထုတ်လှုပ်ဆောင်သွားဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကိုပန်ကြားထားတယ်လို့လဲဗီတိရှားတန်တမန်ကပြောပါတယ်။လီဗျားနိုင်ငံလုံခြုံရေးအတွက်စီစဉ်နေချိန်ရပ်ပေါင်း30အတွင်းမှာလီဗျားသမ္မတကောင်စီတစ်ကအစိုးရအသစ်ဖွဲ့စည်းနိုင်ရေးလှုပ်ဆောင်သွားဖို့ဗီတိရှားနိုင်ငံကကမခရပြုလုပ်တဲ့ဆုံးဖြတ်ချက်ထဲမှာတိုက်တွန်းထားပါတယ်။ကုလသမဂ္ဂဆိုင်ရာလီဗျားတန်မကြီးအီဗရာဟင်တာဘာရှီကလီဗျားအပေါ်လက်နက်ခဲယမ်းရောင်းချမှုပိတ်ပင်ကန့်သတ်ထားတာကိုကုလသမဂ္ဂအနေနဲ့ဖြေလျှော့ပေးဖို့လိုလားနေပါတယ်။ဒီလိုသာဖြေလျှော့ပေးခဲ့ရင်လီဗျားအနေနဲ့အနောက်နိုင်ငံတွေရဲ့လေကြောင်းတိုက်ခတ်မှုအကူအညီမပါဘဲအဲစစ်သွေးကြွားတွေရဲ့ရန်ကိုကိုယ့်ဘာသာကိုခုခံကာကွယ်နိုင်မယ်လို့ပြောပါတယ်
။မိခင်ပြည်အောင်စုရဲ့တရားမဝင်ဝင်ရောက်လာတဲ့မိသားစုတွေကိုအမိမြေလုံခြုံရေးဌာနကရှေ့လအစောပိုင်းမှာသူတို့ရဲ့တိုင်းပြည်တွေကိုပြန်ပို့နိုင်တယ်လို့ Washington Post သတင်းစာကြီးမှာရေးသားဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ကစလို့အမေရိကန်ပြည်အောင်စုရဲ့တရားမဝင်ဝင်ရောက်လာသူတွေကိုပြစ်မှတ်ထားတဲ့ဒီဝင်ရောက်ရှာဖွေမှုတွေဇက်တိုက်လှုပ်ဆောင်သွားဖို့အမေရိကန်အစိုးရကပြင်ဆင်နေတဲ့အကြား Washington Post သတင်းစာမှာပြည်တော်ကရေးထားတာပါ။အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အခောက်ခွန်ဌာနက၈နှစ်ဇန်နဝါရီလကစလို့အခုလိုလှုပ်ဆောင်သွားမှာဖြစ်တယ်လို့ဘဲသူဘဲဝါဆိုတာကိုမဖော်ပြထားတဲ့သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့သတင်းစာမှာရေးသားထားတာပါ။အခုအစီအစဉ်ဟာပြီးခဲ့တဲ့နှစ်ကစလို့တောက်ပိုင်းနယ်စပ်တစ်လျှောက်ကနေဝင်လာကြတဲ့မိသားစုတသိန်းကျော်ကိုနေရက်ပြန်ပို့ဖို့အကြီးမားဆုံးအတိုင်းအတာနဲ့လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသတင်းစာကရေးပါတယ်။ဒီမိသားစုတွေထဲမှာလက်တင်အမေရိကန်နိုင်ငံတွေကနေအကြမ်းဖက်မှုတွေကြောင့်နေရက်ဆုတ်ခွာလာကြသူတွေအများပြားပါပါတယ်။ကလင်းငယ်တွေကိုဒီအမေရိကန်ပြည်ထောင်စုတွေကနေပြီးတော့ထွက်ခွာဖို့လူဝင်မှုကြီးကြပ်ရေးဆိုင်ရာ တရားသူကြီးတဦးဦးကနေပြီးတော့အမိတ်ထုတ်ထားပြီးဖြစ်တဲ့မိသားစုတွေနဲ့ကလေးငယ်တွေကိုအဓိကနေရပြန်ပို့သွားမှာဖြစ်တဲ့အကြောင်းနဲ့ဒီအစီအစဉ်ကိုအမိမြေလုံးချိုရေးဌာနကနောက်ဆုံးအတည်ပြုချက်ချဖို့ကတော့ကြံနေသေးတယ်လို့သတင်းစာမှာဖော်ပြထားပါတယ်။ Washington Post သတင်းစာမှာအခုလိုရေးသားထားတာနဲ့ပတ်သက်လို့မှတ်ချက်တစုံတရာပေးဖို့တောင်းဆိုထားတာကိုတော့အမိမြေလုံးချိုရေးဌာနကပြန်လည်တုံ့ပြန်လာခြင်းမရှိသေးပါဘူးရှင်။
အမေရိကန်ပြည်ထောင်စုကိုသွားဖို့လင်းပေါ်တက်ခံနီးမှသွားခွင့်မရခဲ့တဲ့ဗြိတိန်နိုင်ငံသားမွတ်စလင်မိသားစုကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးသွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကကတိပေးလိုက်ပါတယ်။အဲ့ဒီမိသားစုနေတဲ့မဲဆန္ဒနယ်ကလွှတ်တော်အမတ်ကမိသားစုကိုစားစောဒကတက်ပြီးတဲ့နောက်ဝန်ကြီးချုပ်ကတုတ်ပြန်ပြောဆိုလိုက်တာပါ။မွတ်စလင်မိသားစုဟာဒီဇင်ဘာလ15ရက်နေ့ကကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကိုခရီးသွားခွင့်အငင်းပယ်ခံခဲ့ရတာပါ။သူရဲ့လေရင်တန်လက်မှတ်တန်ဖိုးအမေရိကန်ဒေါ်လာ 13,000 ဆုံးရှုံးသွားတယ်လို့ခီးသွားဖို့စီစဉ်ခဲ့တဲ့မိသားစု12ဦးထဲမှာပါသူမာမုတ်ကပြောပါတယ်အမေရိကန်ပြည်ထောင်စုကိုလာတဲ့ခီးသွားတွေကိုဝင်ဝင်ပြုဖို့စဉ်းစားတဲ့အချက်တွေထဲမှာဘာသာရေးဒါမှမဟုတ်ယုံကြည်ကိုးကွယ်မှုဆန်ရာတွေကိုထည့်စဉ်းစားတာမျိုးမရှိဘူးလို့အမေရိကန်အောက်ခွန်ရဲ့နေဆက်ကာကွယ်ရေးဌာနကပြောပါတယ်
ဆော်ရီဘီယာနိုင်ငံကစစ်ရုံတစ်ခုမှာဒီကနေ့မနေ့အစောပိုင်းကမိလောင်တာကြောင့်လူ25ယောက်သေဆုံးပြီး109ယောက်ဒဏ်ရာရသွားပေမဲ့လောလောဆယ်အခြေအနေကိုတော့ထိမ့်သိမ်းဆောင်ရွက်ထားနိုင်ပြီလို့ဆော်ရီအစိုးရအရာရှိတွေကပြောပါရတယ်။တောင်ပိုင်းစစ်ကမ်းမြို့ဂျာဇာမှာမိလောင်မှုဖြစ်တာပါ။မိဖွားဆောင်တဲ့အထူးချမှတ်ကုသဆောင်တွေမှာမိစပြီးလောင်ခဲ့တာလို့ဆော်ရီအရက်ဖက်ကာကွယ်ရေးဌာနကပြောပါရတယ်။ဒဏ်ရာရသူတွေကိုတော့တခြားစစ်ရုံတွေကိုရွှေ့ပြောင်းကုသပေးနေပြီးသေဆုံးသူတွေနဲ့ပတ်သက်လို့တော့အသေးစိတ်ထုတ်ပြန်ပြောဆိုတာမရှိသေးပါဘူးရှင်။
နောက်ဆုံးရသတင်းတွေကိုမကင်ပြူထွေးနဲ့ကိုညံဝဲအောင်တို့ကြေညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အရင်ဦးဆုံးအနေနဲ့ကတော့ဒီလိတ်ကျွန်းလူတက်မှုတည်တဲ့အမိန့်ချမှတ်တဲ့ကိစ္စကိုတင်ပြပေးမှာဖြစ်ပါတယ်ထိုင်းနိုင်ငံမှာပြည်ထိုင်နိုင်ငံကကဘာလက်ခီးသွားနှုတ်အသက်ခံခဲ့ရတဲ့အမှုတွေအပြစ်ရှိကြောင်းဆုံးဖြတ်ပြီးမြန်မာနိုင်ငံသားအလုသမားနှုတ်ကိုထိုင်းတရားရုံးကဒီကနေ့ပဲတည်တဲ့ချမှတ်လိုက်ပါတယ်တရားရုံးဆုံးဖြတ်ချက်ကိုတော့အကျိုးဆောင်ရှစ်နေတွေကအယူခံပြန်ဝင်ဖို့လဲစီစဉ်နေကြပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေစိုက်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံတောင်ပိုင်းကကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာဒီတိန်ကဘာလက်ခီးသွားနှစ်ဦးဖြစ်တဲ့ David Miller နဲ့ Hannah Wattwich တို့အသက်ခံရတဲ့အမှုနဲ့ပတ်သက်လို့တနစ်ကြော်ကြာစစ်ဆေးခဲ့ပြီးတဲ့နောက်အခုနောက်ဆုံးတရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ပြီးထေရန်အပြစ်ပေးလိုက်တာပါ။မြန်မာလူငယ်နှစ်ဦးဖြစ်တဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့အပေါ်ဆွဆွဲထားတဲ့အမှုခုနှစ်မှုအတွေ့ကောစမွေတရားရုံးကပြစ်ဒဏ်ချမှတ်ခဲ့ရမှာအမြင့်ဆုံးပြစ်ဒဏ်ဒေသစီရင်ချက်ချမှတ်ခဲ့တာလို့လဲအကျိုးဆောင်ရှိနေဖြစ်တဲ့ဦးအောင်မျိုးတန်းကပြောပါတယ်
။သူတို့တရားရုံးနေတော့ပုံမှန်ဒီတိုင်းကိုပြစ်ဒဏ်မျိုးဖတ်ပြတယ်အဲ့ဒီပြစ်ဒဏ်မျိုးပြီးတယ်ပေါ့ဒါပေမဲ့အဲ့ဒီထက်မှာအမြင့်ဆုံးပုံမှန်ဖြစ်တဲ့ဒေသကိုပဲအကြမ်းဆုံးရပုံနာမျိုးပေါ့ခင်ဗျာဆိုရတာကောသမွေးရုံအင်းနဲ့တည်တံပေးတဲ့ပေါ့ဖိုင်မိတ်စာရဲ့ရအောင်ကိုအကြေလို့စောင့်နေတယ
်အခုလိုမျိုးတည်တံချမှတ်လိုက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်အတွေ့အထက်တရားရုံးကိုအယူခံဆက်တက်မယ်လို့လည်းအကျိုးဆောင်ရှေ့နေဥအောင်မျိုးတန်းကပြောပါတယ
်အကြေတော့အယူခံတက်ရမှာပါအယူခံတမန်ဆိုရင်တော့အယူခံရက်ကတလအတင်းမှာအထက်ရုံးတည်ရမှာပါဒါပေမဲ့တည်တံဖြစ်တဲ့ပြက်ကြမှုအဒီဟာကိုသူတို့ကလာစီကန်တာအများဆုံးဖြစ်တဲ့တပတ်တွင်တည်ရမယ်လို့ထင်ပါတယ်
မြန်မာရွှေပြောင်းအလုတ်သမားခမန်းကြီး4000လောက်အလုတ်လုတ်ကင်နေတဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုတွေကြောင့်ကြောင်းကျက်ပေးခဲ့တာဖြစ်တဲ့အကြောင်းတရားရုံးမှာထပ်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်2ဦးကိုတော့တနစ်ကြော်ကြားထိုင်းနိုင်ငံရဲ့ကော်စမွေကျင်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေတည်တံချမှတ်ခဲ့တာဖြစ်ပါတယ်ရှင်
။လိတ်ကျွန်းလူတက်မှုနဲ့ပတ်သက်ပြီးတော့မိုင်အေးမှာသတင်းပေးပို့ခဲ့တာပါ။တစ်ဆက်ထဲမှာပဲမြန်မာနိုင်ငံသားအုပ်ကိုတည်တံချမှတ်ခဲ့တဲ့အပေါ်ဒီလိုဘက်ကတုတ်ပြန်မှုတွေနိုင်ငံတကာရှေ့နေတွေနဲ့လူအခွင့်အရေးလှုပ်ရှားသူတွေရဲ့တုတ်ပြန်မှုတွေကိုလည်းတင်ပြချင်ပါတယ်။ပြည်ထောင်နိုင်ငံသားအုပ်ကိုတပ်ဖြတ်မှုနဲ့မြန်မာနိုင်ငံသားရွှေ့ပြောင်းအလုတ်သမားလူငယ်အုပ်တို့ကိုထိုင်းတရားရုံးကတည်တံမိတ်ချမှတ်လိုက်တဲ့အပေါ်အသက်ခံခဲ့ရတဲ့ပြည်ထောင်နိုင်ငံသားရဲ့မိသားစုဝင်တွေကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းနိုင်ငံတကာရှစ်နေတွေနဲ့လူအခွင့်အရေးလှုပ်ရှားသူတွေကတော့တသက်အထောက်အထားမခိုင်လုံဘဲနဲ့အချက်ကိုလည်းထောက်ပြထားပြီးတရားရုံးချုပ်မှာအယူခံဝင်မယ်လို့ပြောဆိုလိုက်ပါတယ်။ VOA သတင်းတောက်စတီဟာမန်ပေးပို့တဲ့သတင်းလွှာနဲ့AP သတင်းတို့ကိုအခြေခံပြီးမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်
ဗီတင်ခီးသွားနှစ်ဦးကိုအတ္တမပြုချင်းမှုတပ်ဖြတ်မှုတွေနဲ့ဆွဆွဲပြီးတနစ်ကြောကြဖမ်းဆီးစစ်ဆေးခံရပြီးတဲ့နောက်ဒီကနေ့မှာတော့ဆွဆွဲခံရသူမြန်မာနိုင်ငံသားရွှေပြောက်အလုတ်သမားနှစ်ဦးကိုထိုင်းနိုင်ငံကော့စမွီတရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးတည်တံချမှတ်လိုက်ပါတယ်ဒီကနေ့တရားရုံးကအမိန့်ချမှတ်ပြီးမှာတော့အသက်ခံခဲ့ရသူဗီတိန်နိုင်ငံသားဒေးဗစ်မီလာရဲ့ညီကိုတော်ဆက်သူမိုက်ကယ်မီလာကအစီရင်ချက်နဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ
် Having listened carefully to all the evidence and despite what their lawyers say it is our opinion
တရားခံတွေရဲ့ရှိနေတွေကဘာတွေပဲပြောနေနေအထောက်အထားအလုံးကိုတည်တည်ချာချာနားထောင်ကြည့်တဲ့အခါကျွန်တော်တို့အမြင်ကတော့ဝင်းစော်ထွန်းနဲ့ဇော်လင်းတို့အပေါ်ဆွဆွဲထားတာတွေခိုင်းလို့ပါတယ်သူတို့ဟာကိုတူဦးတဲ့အလူဆန္ဒကိုဖြည့်ဖို့အာဓမ္မပြုခြင်းနဲ့ဒါကိုဖုံးကွယ်ဖို့လူသတ်မှုကျူးလွန်ပါတယ်။တရားခွင်အတွင်းမှာလည်းနောင်တရတဲ့ပုံမပြပါဘူး။အစပိုင်းတုန်းကတော့တရင်နှစ်ပတ်လောက်ခံဝင်ချက်ပေးခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာကျတော့တရားစီရင်ရေးကိုရှောင်လွှဲနိုင်ဖို့ရည်ရွယ်ချက်နဲ့ထွက်ဆိုချက်ကိုပြန်ပြီးပေးခဲ့ပါတယ်။ဒီမှုနဲ့ပတ်သက်လို့အများသိအောင်မနာမနေကြိုးပမ်းခဲ့ကြသူတွေအနေနဲ့လည်းဥပဒေလှုပ်ထုံးလုပ်နည်းနဲ့တရားရုံးဆုံးဖြတ်ချက်ကိုလေးစားမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။မှန်မှန်ကန်ကန်စီရင်ချက်ချနိုင်ခဲ့ပြီလို့ကျွန်တော်တို့ယုံကြည်ပါတယ်။
ဖန်စီကံမြန်မာရွှေပြောင်းအလုတ်သမားနှစ်ဦးတို့အတွက်ရှိနေဖြစ်သူနက်ခွန်6ပုချက်ကတော့တရားရုံးရဲ့စီရင်ချက်ကိုတရားရုံးချုပ်မှာယူခံဝင်မယ်လို့ပြောဆိုသွားပါတယ
်။ဟောก็ปกติฮะคือเราก็ต้องศึกษาคําพิพากษาให้ละเอียดนะฮะดูเหตุผล
ပုံမှန်အဖြစ်တော့စီရင်ချက်ကိုအသေးချာလေ့လာရပါမယ်။တရားရုံးရဲ့အပြစ်သက်ဆုံးဖြတ်ချက်တွေကဘယ်အချက်ကိုတရားရုံးမှာအယူခံအနေနဲ့လက်ခံစဉ်းစားပေးနိုင်မလဲဆိုတဲ့အချက်ကိုရဖို့တရားရုံးကနေချမှတ်လိုက်တဲ့အပိဓာဆုံးဖြတ်ချက်တည်းကနေအကြောင်းပြချက်ယုံကြည်ရလောက်တဲ့အချက်လက်မှန်ကန်မှုရှိတဲ့အချက်လက်တွေဒီလိုအချက်လက်တွေကိုရှာရပါမယ
်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICJ ရဲ့အာရှဒေသဆိုင်ရာညွှန်ကြားမှု Sam Zarifi ကလည်းတရားရုံးချုပ်မှာအယူခံဝင်တဲ့အခါစီရင်ချက်ကပြောင်းသွားနိုင်တယ်လို့ယူဆတဲ့အကြောင်းပြောဆိုပါတယ်
I wouldn't say I'm optimistic but I wouldn't be surprised if there would be a reversal of certain aspects of this
ကိုကိုအကောင်းမြင်သမားလို့တော့ကျွန်တော်ပြောချင်ပါဘူးဒီမှုမှာစီရင်ချက်လုံးဝပြောင်းသွားရင်လည်းကျွန်တော်အနေနဲ့ကတော့အံ့ဩမှာမဟုတ်ပါဘူးသူသဖြင့်တည်တံ့ချမှတ်ခံရတဲ့အမှုဖြစ်နေတဲ့အတွက်တရားရုံးချုပ်ထိရောက်နိုင်ပါတယ်အောက်တရားရုံးတွေကစီရင်ချက်ချတဲ့အမှုတွေမှာဆိုရင်လည်းတသက်ထောက်ထားမခံလုံတဲ့အပေါ်အခြေခံပြီးစီရင်ချက်တွေချတာမျိုးတွေတွေ့ရဘူးပါတယ်
ရွှေပြောင်းလုံသမားအခွင့်အရေးလှုပ်ရှားနေသူအန်တီဟောကတော့ထိုင်းတရားရုံးရဲ့စီရင်ချက်ကိုသဘောမတူတဲ့အကြောင်းအခုလိုပြောဆိုခဲ့ပါတယ
်။ We disagree with the verdict and the lawyers will be preparing an immediate appeal. The defendant
စီရင်ချက်ပေါ်ကျွန်တော်တို့သဘောမတူပါဘူး။ရှေ့နေတွေကချက်ချင်းအယူခံတင်ဖို့အတွက်ပြင်ဆင်သွားမှာပါ။အမှုတွေကလည်းဘယ်လိုပုံစံမျိုးဆုံးဖြတ်ချက်ကိုမဆိုလက်ခံမယ်လို့ပြောထားပါတယ်။ဒါပေမဲ့တနေ့မှာအမှန်တရားကထွက်ပေါ်လာမယ်ဆိုတာကိုခိုင်ခိုင်မာမာယုံကြည်ပြီးအယူခံဝင်မှုကြားနာပြီးရင်တော့သူတို့လွတ်မြောက်လာမယ်လို့ယုံကြည်ချက်ရှိတဲ့အကြောင်းအမှုတွေတွေကဒီကနေ့မှပဲပြောပါတယ
်ပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကထိုင်းနိုင်ငံရဲ့အပန်းဖြေစခန်းခူရောင်ကျွန်းပေါ်မှာဗီတင်ခီးသွားနှစ်ဦးတို့ဖြစ်ကြတဲ့ဒေးဗစ်မီလာနဲ့ဟာနာဝစ်ဒရစ်တို့ရဲ့တည်ဆုံနေတဲ့ရုပ်အလောင်းတွေကိုပင်လယ်ကမ်းစာကြောက်ဆောင်နေကြမှာတွေ့ရှိခဲ့ရပြီးတဲ့နောက်ဒီဒေသမှာအလုလုကင်နေကြတဲ့မြန်မာရွှေပြောင်းအလုသမားတွေဖြစ်တဲ့ဝင်းစော်ထွန်းနဲ့ဇော်လင်းတို့ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်နိုင်ငံတကာမှာလည်းလူအများစိတ်ဝင်စားစရာသတင်းတစ်ပုတ်ဖြစ်ခဲ့ပါတယ်။ဖမ်းဆီးခံမြန်မာနိုင်ငံသားတွေကပထမပိုင်းမှာကျူးလွန်ကြောင်ဝန်ခံခဲ့ပေမဲ့ထိုင်းရဲတွေရဲ့နှိပ်စက်ညှဉ်းပန်းမှုကြောင့်ဝန်ခံခဲ့ရတာဖြစ်တယ်လို့ဆိုပြီးသူတို့လက်ချက်မဟုတ်တဲ့အကြောင်းထွက်ဆိုချက်ကိုပြန်ပြောင်းခဲ့ကြတာလည်းဖြစ်ပါတယ်ရှင်
။မတင်ငီတိုက်တင်ပြခဲ့တာပါ။အခုဆက်လက်ပြီးတော့ဒီလိုက်ကျွန်းလူသက်မှုတည်တံ့အမိန့်ချမှတာနဲ့ပတ်သက်ပြီးရန်ကုန်မြို့ထိုင်းတင်ယုံရှိမှာဆန္ဒပြမှုပြုလုပ်ခဲ့ကြတဲ့အကြောင်းကိုလည်းဆက်လက်တင်ပြခြင်းပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာပြည်ထောင်နိုင်ငံသားကဘာလက်ခီးသွားနှုတ်တပ်ဖြတ်ခံရမှုမှာအပြစ်ရှိကြောင်းဆုံးဖြတ်ပြီးမြန်မာနိုင်ငံသားနှုတ်ကိုထိုင်းတရားရုံးကတည်ရန်ချမှတ်လိုက်တဲ့အတွက်ကန့်ကွက်ဆန္ဒပြမှုတွေလည်းထွက်ပေါ်လာပါဗျ။မြန်မာရွှေ့ပြောင်းအလုပ်သမားလူငယ်နှုတ်ပေါ်အမြင့်ဆုံးပြည်တွင်စီရင်လိုက်တဲ့အပေါ်မြန်မာအစိုးရတာဝန်ရှိသူတွေဘက်ကစိုးရိမ်မကင်းတဲ့သဘောထားတွေလည်းထွက်ပေါ်လာခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကော့တောင်ခေါ်လေကျွန်းမှာပြည်ထောင်နိုင်ငံသားကဘာလေခီးသွားနှစ်ဦးအသက်ခံရတာနဲ့ပတ်သက်ပြီးဆွဆွဲခံထားရတဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့ကိုတည်တံ့ချမှတ်ခဲ့တာနဲ့ပတ်သက်ပြီးဒီကနေ့နေခင်3နာရီလောက်မှာတန်ကားတော်တပားအပါအဝင်လူ10ဦးလောက်ဟာနှစ်နိုင်ငံချစ်ကြည်ရေးကိုရှေ့ရှုဖို့ဆိုတဲ့စာတမ်းတွေကင်ဆောင်ပြီးထိုင်းနိုင်ငံတန်ယိုးရှိမှာ15မိနစ်လောက်ဆန္ဒထုတ်ဖော်ခဲ့ပါတဲ့ဒီမှုစစ်ဆေးခဲ့တာကိုစောင့်ကြည့်လေ့လာခဲ့တဲ့ရန်ကုန်မြို့ကကိုရေးဆေးကတော့အပြစ်ဒဏ်စီရင်တဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
ဒါတရားမမျှတဘူးလို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့စက်တီကန်အထောက်ထားတွေထဲမှာလည်းဒီ DNA အထောက်ထားတွေကမတိုက်ဆိုင်ဘူးဆိုတာဒီထိုင်းကဒီဟူကင်းဆရာမကြီးကိုတိုင်ကပြောထားတယ်ပြီးတော့ဒီကျွန်းကြီးသားကို DNA ယူတဲ့ကိစ္စတွေကလည်းနောက်ကျတယ်။နောက်ပြီးတော့ဒီလူငယ်လေးနှစ်ယောက်ကိုအတင်းအဓမ္မဝန်ခံခိုင်းတယ်လို့လည်းနောက်ပိုင်းမှာဆက်ဆိုထားတာတွေရှိတယ်။နောက်ပြီးတော့ဒီလိုအချိန်ဆွဲပြီးတော့လုပ်ပြီးတော့မှအခုကျမှဒီလိုဝယုံတုံးကတည်တံပေးလိုက်တာကကျွန်တော်အနေနဲ့တရားမျှတမှုမရှိဘူးလို့မြင်ပါတယ်။ထိုင်းမှာရှိတဲ့မြန်မာရွှေပြောင်းအလို့သမားတွေရဲ့လူခွင့်ချိုးပေါက်ခံရတယ်လို့ကျွန်တော်ကမြင်ပါတယ
်။ဒီလိုတည်တံပေးတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကထိုင်းတန်ယုံရှိမှဒီလ25ရက်နေ့မှာလဲဆန္ဒပြဖို့ပြင်ဆင်နေကြတယ်လို့မြန်မာအာဏာပိုင်တွေဘက်ကတော့ထိုင်းတန်ယုံရှိမှလုံခြုံရေးတွေတင်းကျပ်ထားပါတယ်။ကိုစော်လင်းနဲ့ကိုဝင်းစော်ထွန်းတို့ကိုအမှုစစ်ဆေးအချိန်မှာကိုကြီးဆောင်ရွက်ခဲ့တဲ့မြန်မာအထူးဖွဲ့တာဝန်ခံဦးထူးချစ်ကတော့လူမျိုးရေးအမုန်းပွားတာတွေမဖြစ်စေဖို့လိုအပ်မယ်လို့ပြောပါတယ်။
ဒီကတော့ညာဒီလိုမျိုးနေနဲ့အမုန်းပွားမှုတွေတော့ကျွန်တော်နေတဲ့ကမဖြစ်ဘူးပေါ့ကျွန်တော်တို့လည်းခုလိုက်ကူညီပေးတဲ့ချိန်မှာထိုင်းဒီမျိုးတွေတော့ Thai Liquid Commission Thai Similar Council နဲ့ပါပါတယ်ဒါကကျွန်တော်တို့ရဲ့ထိုင်းနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဘုရားလူပြည်ရဲ့ Thai Chua ဘုရားပဲလူပြည်ပါတယ်ကျွန်တော်တို့ကလည်းဘာဖြစ်လို့ကျွန်တော်တို့ဒီမှာတာဝန်များစွာကျွန်တော်တို့ရှစ်ကျောင်းဒီမှာရထိုင်းနိုင်ငံမှာလာပြီးတော့နေကြတယ်လေဆိုတော့အဲ့ဒီမျိုးရဲ့ရက်ခတ်မှုကကျွန်တော်တို့ရှစ်ကျောင်းဒီမှာဒီမှာအတော်ကြီးတော့တကယ်တမ်းတော့ပြောရတယ်တော့ဖြစ်ခဲ့နေဆိုလို့ရှိရင်တော့ဒါကတော့ကောင်းတဲ့အလားလာတော့ပါဘူး။ဒါကြောင့်မို့ကျွန်တော်တို့လည်းတော့ဒီမျိုးရေးပုံစံမျိုးဖြစ်တဲ့ဆန္ဒပြမှုတွေဒီမျိုးအပြင်ဆောင်တဲ့ဟိုလှုပ်ဆောင်မှုတွေတော့ဒါမဖြစ်သင့်ဘူးလို့ကျွန်တော်ထင်ပါတယ
်။ဒီအမှုကိုရပ်ပေါင်း30အတွင်းမှာခရိုင်အဆင့်ယူကန်ဝင်ဖို့ရှိနေပြီးနောက်တစ်ဆင့်အနေနဲ့လည်းဘိုးအဆင့်ထိယူကန်ဝင်ဖို့ပြင်ဆင်နေတယ်လို့ပြောပါတယ်။လူခွင့်ရေးကိစ္စတွေကိုအလေးပေးဆောင်ရွက်နေတဲ့တရားလွှတ်တော်ရှေ့နေဦးရောဘတ်ဆောင်းကတော့တည်တံ့ကြခံထားရတဲ့မြန်မာပြည်သားလူငယ်နှစ်ဦးအတွက်အခုလိုတိုက်တွန်းပါတယ
်။ကျွန်တော်တို့ကနိုင်ငံရေးရကြည့်မယ်ဆိုကျွန်တော်တို့ရဲ့နိုင်ငံသားနှစ်ယောက်အခုလိုစီစဉ်ပြီးတယ်ဆိုတာကတော့အင်မတန်မှမြင်လို့နဲ့ဖြစ်တဲ့အခြေချပြီးလို့ဆုံးရှုံးစီတယ်။အဲ့တော့ဒါကိုနိုင်ငံတော်အစိုးရကလည်းအမြဲဆုံးကန့်ကွက်ဖို့လိုတယ်။နောက်ပြီးတော့ဒီအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံပြည်တော်စုရှေ့နေချုပ်ကကိုယ်တိုင်သွားပြီးတော့အယူကစိက္ခာတွေပါတယ်ဥဆောင်ရတယ်ပြီးတော့ပါတီ NGO ဘယ်စီရတဲ့ညာနဲ့ပတ်သက်ပြီးတော့သူ့ပေါင်းလက်မှတ်ရေးထိုးပြီးတော့ကန့်ကွက်မယ်ဆိုရင်ပို့ပြီးတော့ကောင်းပါတယ
်မြန်မာနိုင်ငံနိုင်ငံတော်တမရယုံညွှန်ကြားရေးမှူးဦးစော်ထေးကသူ့ရဲ့ Facebook စာမျက်နှာမှာနိုင်ငံတော်အစိုးရအနေနဲ့ဒီအမှုနဲ့ပတ်သက်ပြီးထိုင်းရှင်းနေကောင်းစီထိုင်းနိုင်ငံအခြေစိုက်မြန်မာလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးထိုင်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုလွတ်လပ်တဲ့တရားစီရင်မှုနှစ်နိုင်ငံအစိုးရနဲ့နှစ်နိုင်ငံပြည်သူတွေရဲ့ချစ်ကြည်ရင်းနှီးမှုကိုမထိခိုက်စေဘဲတန်ကင်းတမန်ကင်းအရာလဲထိထိရောက်ရောက်လုံနိုင်သမျှလုံလုံရသမျှဆက်လက်ကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။ဒီမှုစစ်ဆေးချိန်မှာတော့မြန်မာနိုင်ငံနိုင်ငံတော်သမ္မတအပါအဝင်အမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်တရားဥပဒေကြောင်းအရမှန်မှန်ကန်ကန်ဆောင်ရွက်ပေးဖို့အတွက်ထိုင်းအာဏာပိုင်တွေကိုမြစ်တာရက်ခံပြောကြားတာတွေရှိခဲ့ပါတယ်။
ကိုမိုးစော်သတင်းပေးပို့ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်ရှင်။
2016ခုနှစ်တမှာ Nobody Party ဦးဆောင်တဲ့ဆိုရသည့်တက်လာတော့မှာဖြစ်ပြီးအပြောင်းလဲတွေပိုဖြစ်လာတော့မယ်လို့အများကမျှော်လင့်ထားကြပါတယ်။ဘယ်လိုကဏ္ဍမျိုးမှာအထူးရောက်ဆုံးအမြင်သာဆုံးနဲ့ဒူးဒူးအတွက်ဓာတ်ရိုက်အကျိုးရှိတဲ့အပြောင်းလဲတွေဖြစ်လာမယ်လို့ကျွန်တော်တို့ VOA သောတာရှင်တွေကယူဆပါတယ်လေ။2015ခုနှစ်အတွက်နောက်ဆုံးစနေဖြစ်တဲ့အခုလာမယ့်စနေနေ့ညဓာတ်ရိုက်လည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12392382555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ညတိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေ။အခုတော့ Christmas နဲ့နှစ်သစ်ကူရသည့်အတွက်တော်ရရှင်တွေကိုတခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်။အဆိုတော့ Robbie Williams ဆိုတဲ့ Angel ဆိုတဲ့တခြင်းကိုနားဆင်ကြပါရှင်။ There's an angel contemplate my fate. Do they know the places where we go when we're gray and old?
'cause I have been told that salvation lets their wings unfold. So when I'm lying in my bed, thoughts running through my head, and I feel that love is dead, I'm loving angels instead. And through it, oh, she offers me protection, a lot of love and affection, whether I'm right or wrong, and down the waterfall, wherever it may take me, I know that life won't break me. When I come to call, she won't forsake me. I'm loving angels instead. When I'm feeling weak and my pain walks down a one-way street, I look above and I know I'll always be blessed with love. And as the feeling grows, she breathes flesh to my bones. When love is dead, I'm loving angels instead. And through it,
ဆိုတော့ Robbie William တိဆိုတဲ့ Angel ဆိုတဲ့တချင်ကိုနားဆင်ကြရတာဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ View ညနေခင်း Radio အစီအစဉ်ပြပြချင်းမှာပဲ View ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ Asia Set 7 Jeju ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကို Mark Kim Pyutwe ကကြေညာပေးပါမယ်ရှင်။
ငါကောထောင်ကျွန်းလို့ခေါ်တဲ့လက်ကျွန်းမှာပြည်သူ့ရှာကဘာလက်ခီးတဲ့အုပ်ကိုတတ်ခဲ့တဲ့ဆိုတဲ့တန်တရားနဲ့ဖန်စီတရားဆွဲခံရတဲ့မြန်မာနိုင်ငံသားရွှေပြောင်းလို့တမန်အုပ်ကိုကော့စမေတရားရုပ်တစ်ခုကဒီနေ့တည်တံချမှတ်လိုက်ပါတယ်။သူတို့အုပ်ရဲ့ရှင်းတွေကတော့အခုလိုတည်တံချမှတ်မှုအပေါ်မှာအယူခံဝင်သွားမယ်လို့ပြောပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလကလူသက်မှုဖြစ်ပြီးတဲ့နောက်သတင်းနှစ်ပတ်အကြာမှာလက်ကျွန်းပေါ်ကစားတောက်ဆိုင်တစ်ခုမှာအလုံးလုံးနေတဲ့ကိုစော်လင်းနဲ့ကိုဝင်းစော်ထွန်းတို့အုပ်ကိုဖမ်းဆီးခဲ့တာပါ။အဲ့နောက်တနေ့ကြော်ကြတဲ့အထိထိုင်းနိုင်ငံကော့စမေချေထောင်ထဲမှာသူတို့အုပ်ချုပ်နှောင်ခံရပြီးတော့ဒီကနေ့မှကော့စမေတရားရုံးကတည်တံချမှတ်လိုက်တာပါရှင်။လိမ့်လည်လက်ဖျားမှုချိတ်ချောက်ငွေညှိမှုတွေအတွက်ပြစ်မှုထင်ရှားတယ်ဆိုပြီးတရုတ်နိုင်ငံကထင်ရှားတဲ့သတင်းအဖွဲ့အစည်းတစ်ခုရဲ့ဥက္ကဋ္ဌဟောက်ဖြစ်သူတို့ကိုတရုတ်တရားရုံးတစ်ခုကထောင်နဲ့လေးနှစ်ချမှတ်လိုက်ပါတယ် 21st Century Media Limited ရဲ့ဥက္ကဋ္ဌလည်းဖြစ် 21st Century Business Harris စီးပွားရေးသတင်းစာရဲ့ထုတ်ဝေသူလည်းဖြစ်တဲ့ Shan Hao ဟာလက်စားမှုချိတ်ချောက်ငွေညှိမှုနဲ့ရပ်ပုံငွေအလဲသုံးစားမှုတွေအတွက်အပြစ်ရှိတယ်ဆိုတာကိုတွေ့ရတဲ့အကြောင်းမို့လို့သူ့ကိုဒီရှန်ဟိုင်းတရားရုံးကဒီကနေ့မှဆုံးဖြတ်ချက်ချလိုက်တာပါရှင်တရုတ်နိုင်ငံကမြို့ကြီးဆယ်ကူမှာလေတုညဉ့်ညံမှုအခြေအနေဆိုးရွားတဲ့အနေအောင်ဆက်သတိပေးကြတဲ့ဒီကနေ့ထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံအနေနဲ့လေတုညဉ့်ညံမှုအနေနဲ့အကြီးအကျယ်ကြုံတွေ့နေရတာနဲ့အမျှဒီသတင်းပတ်အစောပိုင်းကစလို့ဘေကျင်းမြို့တော်မှာစာတင်ကြောင်းတွေကိုပိတ်ထားပြီးဆက်ယုံလုပ်ငန်းတွေနဲ့ရင်းအသွာလာတွေကိုချော့ချဖို့လည်းအာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်။စီးရီးယားအစိုးရအနေနဲ့နိုင်ငံသားကဝင်ရောက်ဆွတ်ဖက်မှုမပါဘဲဂျနီဗာမြို့မှာချင်းပါမဲ့ရင်းကျေးဆွေးနွေးပွဲတွေမှာပါဝင်ဖို့အဆင်သင့်ပဲလို့စီးရီးယားနိုင်ငံသားရေးဝန်ကြီးဝါလစ်မူလာဝန်ကပြောလိုက်ပါတယ်စီးရီးယားပြည်သူ့စစ်ဆုံးသက်ရေးရတဲ့နိုင်ငံတကာဥဆောင်တဲ့စီးရီးယားညီညွတ်ရေးလုပ်ငန်းစဉ်တရက်ကိုကုလသမဂ္ဂလူကြွေးကောင်စီမှအတည်ပြုခဲ့ပြီးတဲ့နောက်သတင်းတစ်ပတ်နီးပါးအကြာမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှင
်တည်င်းချင်းချုပ်ကိုမခင်မြူထွေးကကြေညာပေးခဲ့တာပါဒီကနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မသိနေထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျန်ဒရိုက်တာဖြစ်ပါတယ် View American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည6နာရီခွဲကနေ9နာရီထိဒါရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိအစီအစဉ်တွေကိုတော့ line to meter 24 25 32 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.